ပထမဆုံးအနေနဲ့ဒီပါတီ3ခုပူပေါင်းလိုက်တဲ့အဓိကရည်ရွယ်ချက်လေးကိုကျွန်တော်တို့သိချင်တယ်ဗျ။အ
ဓိကရည်ရွယ်ချက်ကကျွန်တော်ပြည်내ညီလာခံမှာပြည်내ညီလာခံကိုကျွန်တော်လုပ်နိုင်ဖို့ကျွန်တော်တို့ကပူပေါင်းမှရတယ်လေ။ဒီပြည်내ညီလာခံကျွန်တော်မလုပ်နိုင်ဘူးရှင်လူထုရဲ့အသံကျွန်တော်ဘာမှကြားရမှာမဟုတ်ဘူး။ဒါအဓိကရည်ရွယ်ချက်ပါ။
2025ရွေးကောက်ပွဲအတွက်ကောဆရာတို့ဒီပါတီ3ခုအနေနဲ့ရောဘာတွေလှုပ်ဆောင်သွားဖို့ရှိလဲဗျ
။ဒါကျွန်တော်တို့ဆက်ညှိဖို့ရှိပါတယ်။ကျွန်တော်တို့လာမယ့်လမှာဒီရွေးကောက်ပွဲကိစ္စကိုကျွန်တော်တို့နောက်ကျဆုံးမေလအကုန်လမှာကျွန်တော်၃ပါတီပြန်ပြီးတော့ညှိနှိုင်းဖို့ရှိမယ်။ဘယ်လိုလှုပ်ဆောင်သွားမလဲဆိုတော့ကျွန်တော်ရှင်းလုံးလားကျွန်တော်ချမယ်။ကျွန်တော်ဆုံးဖြတ်ချက်တွေယူမယ်။သဘောတူညီမှုတွေယူမယ်
။ဆရာတို့မဲဆန္ဒနယ်မြေကဘယ်နေရာပဲဒေသတွေဖြစ်မလဲဗျ
။မဲဆန္ဒနယ်ခုနှစ်နယ်လုံးမြို့နယ်ခုနှစ်မြို့နယ်လုံးကိုကျွန်တော်တို့ဝင်ဖို့ရှိပါတယ်။
2025မှာဆရာတို့အနိုင်ရရေးအတွက်ပါတီတစ်ခုနဲ့တစ်ခုအပြန်အလှန်ကူညီသွားမယ်လို့ဆရာတို့ထုတ်ပြန်ချက်မှာရေးထားတာတွေ့ရတယ်ဗျ။ဆိုတော့အဲ့ဒီအခြေအနေကရောဆရာတို့ဘယ်လိုလှုပ်သွားဖို့ရှိလဲဗျ။အ
ဲ့ဒါလဲကျွန်တော်တို့လာမယ်လာကြညှိဖို့ရှိမယ်ကျွန်တော်တို့သဘောတူညီချက်တွေယူမယ်ဆုံးဖြတ်ချက်တွေယူမယ်ပြည်သူလူထုရဲ့ဆန္ဒတွေလည်းကျွန်တော်ယူပြီးတော့လှုပ်ဆောင်သွားမှာ
2025ရွေးကောက်ပွဲလို့မှာဒီပါတီ3ခုကိုပါတီကြီးတစ်ခုပြောင်းဆရာတို့သွားဖို့ရှိတယ်ဆိုတော့ဒီထုတ်ပြန်ချက်တွေမှာဆရာတို့ရေးထားတယ်ဗျ။ဆိုတော့အဲ့ဒီအခြေအနေလေးကရောဆရာတို့ဘယ်လိုဆက်ပြီးတော့လှုပ်ဆောင်သွားဖို့ရှိလဲဗျ
။ဒါလဲကျွန်တော်ဒီ3ခုကကျွန်တော်မူဝါဒတွေပြင်မယ်သုံးပါတီကိုတစ်ပါတီဖြစ်အောင်လဲကျွန်တော်တို့ရွေချက်တွေထားသလိုပေါ့နော်ဒီကိစ္စပြည်သူတွေဆန္ဒအရကျွန်တော်တို့လှုပ်တာလည်းပါတယ်ဒါကြောင့်မလို့ပြည်သူရဲ့သဘောထားတွေပါလာအောင်ကျွန်တော်တို့လှုပ်မှာပါ
တပီနယ်လုံးညီလာခံကိုခေါ်ဖို့อ่ะဒီညီလာခံမှာဘယ်လိုအဖွဲ့အစည်းမျိုးတွေပါမလဲဘယ်လိုလူပုဂ္ဂိုလ်မျိုးတွေဖိတ်ကြားဖို့အစီအစဉ်ရှိလဲဗျ
ကျွန်တော်နိုင်ငံရေးပါတီအလုံးဖိတ်ကြားပါမယ်နောက်လက်နက်ကိုင်အဖွဲ့အစည်းတွေညီချမ်းရေးအဖွဲ့အစည်းတွေနောက်တစ်ခါလူမှုအဖွဲ့အစည်းတွေ CSO တွေအကုန်လုံးပါလာဖို့ပါတယ်ရဲ့အဖွဲ့အစည်းတွေနော်လူပုဂ္ဂိုလ်လူရိုသေးပြည်သူတွေယုံကြည်လေးစားလောက်တဲ့လူပုဂ္ဂိုလ်တွေပါသက်ရေကောင်းဆောင်နေပါလာပ
ါပါတီအကြီးတစ်ခုဖြစ်လာမယ်ဆိုရင်ဒီရှေ့ဆက်ပြီးတော့အကောင့်ထဲပေါ်မဲ့ရွေချက်ကဘာဖြစ်မလဲဗ
ျကျွန်တော်တို့ပါတီကြီးတစ်ခုဖြစ်လာပြီဆိုရင်ကျွန်တော်တို့အဓိကထားနေတာတိုင်းဒေသကြီးတာမှာဖက်ရပြည်ထောင်စုရှိနေပါတော့ဖက်ရပြည်နယ်တစ်ခုအနေနဲ့ကျွန်တော်တို့ကဥပဒေတွေရေးဆွဲမယ်ကျွန်တော်ဥပဒေတွေပြတ်ထားမယ်ပြည်နယ်သူတက်ရဲအတွက်ကျွန်တော်လှုပ်ဆောင်ဖို့ရှိပါတယ်အများကြီးလှုပ်ဆောင်ရတယ်အများကြီးရှိပါတယ်
အခုလိုပါတီ3ခုပူးပေါင်းတဲ့နေရာမှာဆရာတို့အနေနဲ့ဒီအခက်အခဲတွေဘာတွေများရှိမလဲဗ
ျအခက်အခဲတော့ရှိနေမှာပဲဘာဖြစ်လဲဆိုရင်အမြင်သဘောချင်းမတိုက်ဆိုင်တာတွေလည်းရှိတယ်နောက်တစ်ခါကျွန်တော်လှုပ်ဆောင်ရမယ့်အခက်အခဲတွေပူးပေါင်းရမယ့်အခက်အခဲတွေအများကြီးရှိတယ်ပူးပေါင်းသွားတဲ့ပြည်နယ်တွေရဲ့အခက်အခဲကိုလည်းကျွန်တော်သင်ခန်းစာယူပြီးတော့ဒီအခက်အခဲကိုကျွန်တော်တတ်နယ်လောက်တော့ကြော်လွှားဖို့ကြိုးစားမှာမူဝါဒတွေတော့ကွာခြားချက်ရှိတာပေါ့နော်သူမူဝါဒကိုမူဝါဒတွေကွာခြားချက်ရှိတယ်သဘောတူညီတဲ့ဟာတွေလည်းအများကြီးရှိကြပါလေဒီပေါ်မှာကျွန်တော်တို့ကညှိနှိုင်းကြမှာပါပြည်သူရဲ့ဆန္ဒကိုကျွန်တော်တို့ကတန်းတလောက်အကောင့်ထဲပို့လို့ပြည်သူတွေလည်းကျွန်တော်တို့ရဲ့လှုပ်ဆောင်ချက်ပေါ်မှာပါဝင်လာဖို့လည်းကျွန်တော်တိုက်တွန်းချင်ပါတယ်
ကျေးဇူးပါဆရာ
ကျေးဇူးတင်ပါတယ်